ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြင့်စံပယ်နေတဲ့အခြေအနေဘယ်ထိခီးရောက်တယ်လဲဆိုတာကိုမကြခင်မှာကြားစားရဖို့ရှိပြီးခုညဆုံးတော့အမေရိကန်ပြည်ထောင်စုအတွင်းမှာဗိုင်းရပ်စ်ပြန့်နှံ့မှုကိုဘယ်လိုတုံ့ပြန်ကင်တွင်နေလဲဆိုတာကိုတင်ပြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုပြည်내အတော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီကာလအတွင်းအများစုသူကျန်းမာရေးအတွက်အရေးကြီးတဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့ဟိုဟိုအစိုးရနဲ့ပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုထားပါတယ်။ကိုဇော်ဝန်းလိုင်ကပြောပြပေးမှာပါ။
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်တိုးမြလာတာနဲ့အတူရောဂါပိုးပြန့်နှံ့မှုဟာလည်းပုံမကျပြန့်လာပြီးဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဟန်တားရေးနဲ့အများပြည်သူအကြားထိတ်လန့်ကြောက်ရွံ့မှုတွေမဖြစ်စေရေးဘဟုနဲ့ပြည်내အစိုးရတွေကလိုအပ်တာတွေကိုလှုပ်ဆောင်နေပါတယ်။ပြည်နယ်ကမှစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေတာကြောင့်ဒီကိစ္စကိုအများပြည်သူကြားမရရေးပေါ်အခြေအနေအဖြစ်အမေရိကန်ကြားမရနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar ကဇန်နဝါရီလ31ရက်နေ့မှာကြေညာခဲ့ပါတယ်။ရေးပေါ်အခြေအနေကြေညာခြင်းအပြင်ဘဟုအစိုးရအနေနဲ့ပြည်내ရဲ့တောင်းဆိုချက်တွေအပေါ်မူတည်ပြီးလိုအပ်တဲ့နေရာတွေကိုကြားမရဝန်ထမ်းတွေဆက်လွတ်တာအပြင်တခြားကူညီလို့ရတာတွေကိုအလင်းအမြန်ကူညီဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ရေးပေါ်အခြေအနေကြုံတွေ့လာရတဲ့အခါဗဟုပြည်နယ်မြို့နယ်လူမျိုးစုဒေသတို့အပြင်ပြည်ထောင်စုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့နေရာဒေသတွေကိုဗဟုအစိုးရရဲ့ရံပုံငွေတွေတောင်းခံအသုံးပြုနိုင်မှာဖြစ်တယ်လို့အဲ့ဒီဒေသတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေလည်းရှိလာမှာဖြစ်ပါတယ်။ရေးပေါ်အခြေအနေကြီးညာထားပြီးဖြစ်တဲ့အတွက်ဗဟုအစိုးရအနေနဲ့ရောဂါပိုးရှိမရှိစမ်းသပ်တာဒီဗိုင်းရပ်စ်ပိုးတိုက်ခိုက်ရေးအတွက်ဆေးဝါးစမ်းသပ်ဖော်ထုတ်တာနဲ့ကုသတာတွေအပြင်ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးစမ်းသပ်ဖော်ထုတ်တဲ့နေရာမှာလည်းအရေးပေါ်ရံပုံငွေကိုသုံးဆဲဝင်ရှိလာမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသုံးဆဲဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ရံပုံငွေဒေါ်လာ 8.3 ဘီလီယံကိုသမ္မတဒေါ်နယ်ထရမ့်ကမတ်လ6ရက်နေ့မှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်။ဒီရံပုံငွေကိုတော့ပါတီကြီးနီးယားစလုံးကသဘောတူထောက်ခံပေးခဲ့ကြတာပါ။အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ပြည်ထောင်စုအစိုးရအဆောက်အုံအထူးသဖြင့်စစ်တပ်အရေးပေါ်ကုသရေးဌာနတွေနဲ့အဲဒီကဝန်ထမ်းတွေဒီကိစ္စမှာပါဝင်ကူညီလှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။အများပြည်သူကြားမှာရေးပေါ်အခြေအနေကြီးညာပြီးခြင်းပါပဲတရုတ်နဲ့တခြားယောဂပိုးကူးစက်နေတဲ့နိုင်ငံတွေကပြန်ရောက်လာကြတဲ့ဗိုင်းရပ်စ်ကူးစက်နေသူတွေကိုလက်ခံပြီးတရားခွဲထုတ်ထားပေးနိုင်တဲ့အမေရိကန်နိုင်ငံတစ်ပွားကစစ်အခြေစိုက်စခန်းတွေကိုကြားမှာရတဲ့လူမှုဝန်ထမ်းဝန်ကြီးဌာနနဲ့ CDC ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနတို့ကစီရင်ပြုစုထားပြီးဖြစ်ပါတယ်။မယ်လန်ပြည်နယ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ3ဦးတွေ့ရှိကြောင်းကျညာပြီးနောက်တည့်ရက်ဖေဖော်ဝါရီလ5ရက်နေ့မှာတော့အများပြည်သူတက်မှရေးအရေးပေါ်အခြေအနေဖြစ်ပြည်내အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကကြေညာခဲ့ပါတယ
်ပြည်내အတွင်းမှာအဆုံးပြုလို့ရနိုင်တဲ့အရေးအမြစ်တွေအားလုံးကိုအဆုံးပြုလို့ရအောင်မေရီလန်ပြည်내မှာအများပြည်သူတက်မှရေးအရေးပေါ်အခြေအနေဖြစ်ပြန်တော့ကြေညာပါတယ်ဘီလိုကြေညာရတာကတော့အခုဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုပြီးထားသူတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေဟာဘယ်သူတွေဖြစ်တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်လည်းဖြစ်ပါတယ
်။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ယောဂဖြစ်စေတဲ့ coronavirus ကိုအရေးပေါ်အခြေအနေအဖြစ်ကြီးညာလိုက်တာကြောင့်ပြည်내အတွင်းကသက်ဆိုင်ရာဌာနတွေနဲ့ဒီကိစ္စကိုကြီးကြဆောင်ရွက်သူတွေအကြားလျင်မြန်စွာပူးပေါင်းဆောင်ရွက်နိုင်ကြမှာဖြစ်တယ်လို့ဆိုပါတယ်။ Maryland ပြည်내အပြင်တခြား California, New York, Florida နဲ့ Washington ပြည်내တို့ကလည်းအရေးပေါ်အခြေအနေကြီးညာထားကြပြီးကိုရိုနာဗိုင်းရပ်စ်တက်ချက်ရေးဒီပြည်နယ်လုံးအတိုင်းအတာနဲ့ဆောင်ရွက်မှုတွေကိုကြီးကြပ်လှုပ်ဆောင်မဲ့ဌာနတွေလုံခြုံရေးအဖွဲ့တွေကိုဖွဲ့စည်းထားကြပြီလည်းဖြစ်ပါတယ်။ပြည်နယ်အဆင့်လှုပ်ဆောင်မှုတွေမှာတော့ဒီဗိုင်းရပ်စ်ပိုးကြောင့်အသေးအပြောက်များတဲ့အပြင်ရောဂါပိုးကူးစက်မှုဖြစ်ပေါ်နေတဲ့တက်ကြီးရွယ်အိုတွေနဲ့သူတို့နေတဲ့နေရာတွေကိုစောင့်ကြည့်ပြီးပြင်ပကိုကူးစက်ပြန့်နှံ့မှုမရှိအောင်လှုပ်ဆောင်တာရောဂါရှိမရှိအထူးစမ်းသပ်ဌာနကွဲတွေဖွင့်လှစ်တာတွေလှုပ်ဆောင်ကြပါတယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးဟာတရေကြောင်းချင်းရှိမရှိဆိုတာနဲ့ဘယ်နေရာမှာစတင်ကူးစက်ခဲ့တယ်ဆိုတဲ့လမ်းကြောင်းတွေကိုသူ့ဒေသနာပြုလုပ်ပြီးရရှိလာတဲ့အချက်အလက်တွေကို CDC ထံပေးပို့တယ်လို့ဆိုပါတယ်။အများပြည်သူကျန်းမာရေးအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်ထောင်စုအစိုးရအာဏာပိုင်တွေအနေနဲ့ရောဂါပိုးကူးစက်နေသူဒါမှမဟုတ်ကူးစက်နေသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုတရားခွဲထုတ်ထားတာမျိုးလုပ်ပိုင်ခွင့်ရှိစေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိနေပြီးဗိုင်းရပ်စ်ကူးစက်သူအရေးအတွက်ကတော့900ကျော်သွားပြီလို့ဆိုပါတယ်ခင်ဗျာ။